အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာနှစ်ရက်ကြာကျင်းပတဲ့ First Global ဆက်ရုပ်ပြိုင်ပွဲမှာမြန်မာလူငယ်အသင်းကနံပါတ်6နေရာရရှိသွားပါတယ်။နိုင်ငံဆောင်ကဆက်ရုပ်အသင်းပေါင်း160ကျော်ပြိုင်ဆိုင်ကြတဲ့ပွဲမှာမြန်မာဆက်ရုပ်အသင်းကအမှတ်အများဆုံးစုမရရှိခဲ့ပေမဲ့ယုံကြည်မှုတွေပိုများလာတယ်လို့ပြိုင်ပွဲဝင်လူငယ်တွေကပြောပါတယ်။နောက်ပြိုင်ပွဲတွေမှာကိုယ့်ရဲ့အရေးချင်းကိုပြသဖို့ဘယ်လိုအတွေ့အကြုံတွေရခဲ့တယ်လဲဆိုတာဆက်သွယ်မေးမြန်းထားတဲ့မတ်စုမြတ်မွန်ကတင်ပြပါမယ်။
အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာဇူလိုင်လ18ရက်နေ့18ရက်နေ့ရက်ကျင်းပခဲ့တဲ့ First Global နိုင်ငံတကာဆက်ရုပ်ပြိုင်ပွဲမှာမြန်မာလူငယ်အသင်းကစုစုပေါင်းပြိုင်ဆိုင်တဲ့နိုင်ငံပေါင်း163နိုင်ငံမှာနံပါတ်6နေရာရရှိခဲ့ပါတယ
် Congratulations to Team Hydro, Myanmar, Italy and Greece taking the win 108-58. Congratulations to the Hydro Alliance of Armenia, New Zealand and Myanmar for winning that 120-46.
သုံးနိုင်ငံတစ်ဖွဲ့ခွဲပြီးပြိုင်ပဆက်ရုပ်တွေကရေသန့်တဲ့ညဉ့်ညံ့ရဲ့အဖြစ်သတ်မှတ်ထားတဲ့ဘောလုံးလေးတွေကိုကောက်ပြီးတော့သတ်မှတ်နေရရအောင်ပို့ပေးကြရတဲ့ပြိုင်ပွဲတွေမှာမြန်မာအသင်းက6ပွဲရှင်ပြိုင်ခဲ့တာမှာ5ပွဲနိုင်ခဲ့ပါတယ်။စုစုပေါင်းအမှတ်ကတော့984မှတ်အပြင်5ပွဲနိုင်တဲ့အတွက်ပွဲအမှတ်10မှတ်ရရှိခဲ့တာပါ။ကမ္ဘာနိုင်ငံစုံကအသင်းပေါင်း163သင်းဝင်ပြိုင်တဲ့ပွဲမှာဥရောပတိုက်ကိုကိုစားပြုတဲ့ Team Europe အသင်းကစုစုပေါင်းအမှတ်916မှတ်နဲ့နံပါတ်1ပထမဆုကိုရရှိသွားပါတယ်။မြန်မာလူငယ်ဆက်ရုပ်အသင်းအနေနဲ့အမှတ်အများဆုံးဆုမရခဲ့ပေမဲ့ထူးခြားတဲ့အတွေ့အကြုံတွေရခဲ့ပါတယ်လို့ First Global Team မြန်မာရဲ့ပြောခွင့်ရသူကိုကျော်စားစော်က VOA မြန်မာပိုင်းကိုပြောပါတယ်
ကျွန်တော်မဟာမိတ်ဆက်ရုပ်အချင်းချင်းတခြားမမြင်ဘူးပဲနဲ့ပွဲမစခင်မတိုင်ခင်မိနစ်30လောက်တင်မှာမှကျွန်တော်တို့ဒီဟာတွေချတယ်ကိုဆက်ရုပ်ကဘာလို့လှောက်ဆောင်နိုင်တယ်ဘယ်ဆက်ရုပ်ကတော့ဘယ်ဟာမှကျွမ်းကျင်တယ်ဆိုတော့ကျွန်တော်ဆွေးနွေးပြီးတော့အချင်းချင်းဆက်ရုပ်တွေကဘယ်လိုလှောက်ဆောင်မယ်ဆိုတော့ idea ကိုကျွန်တော်မိနစ်ပိုင်းတွေတွင်မှာပဲအဲ့ဒီဒီဟာတွေအကုန်လုံးဆွေးနွေးနိုင်တဲ့ဟာကိုကျွန်တော်ကတော့ထူးခြားတယ်လို့ထင်ပါတယ်
ကျိုးတင်ပြင်ဆင်မှုတွေအပြင်အတူတွဲပြန်ရတဲ့တခြားနိုင်ငံအသင်းတွေနဲ့ညှိနှိုင်းနိုင်ခဲ့တာကြောင့်အိမ်ရှင်အမေရိကန်အသင်းကိုတော့အနိုင်ရအောင်ပြိုင်ဆိုင်နိုင်တာဖြစ်တယ်လို့ဆိုပါတယ်
ကျွန်တော်တို့မဟာမိတ်တချို့ဆက်ရုပ်တွေကဖန်ရှင်တွေသုံးမပါတာရှိပါတယ်ခင်ဗျအဲ့ဒီဖန်ရှင်သုံးပါတာတွေကိုဘယ်လိုဖြစ်စက်မလဲဘယ်လိုကိုကအားသာချက်ယူမလဲဆိုတော့ကျိုးတင်ဆွေးနွေးထားတဲ့အတွက်ကျွန်တော်တို့အိမ်ရှင်နိုင်ငံဖြစ်တဲ့ USA နိုင်ငံလိုမျိုးအဲမိပညာဖွင့်ပြီးတွတ်တက်နေတဲ့နိုင်ငံမျိုးအနိုင်ရရှိတာပါခင်ဗျ
။ကြိုင်ပွဲဝင်ဆက်ရုပ်တွေလှုပ်ရှားလည်ပတ်နိုင်ဖို့ software program ရေးပေးသူ၃ယောက်ထဲကတယောက်ဖြစ်တဲ့မတ်ယူဇနာဝင်းကလည်းစိတ်ဝင်စားမှုချင်းတူတဲ့တခြားနိုင်ငံကလူငယ်တွေနဲ့အသိပညာတွေဖလှယ်နိုင်ခွင့်ရတာကအတွေ့အကြုံကောင်းတစ်ခုဖြစ်တယ်လို့ပြောပါရစေ
။မြန်မာနိုင်ငံကစားပြုအနေနဲ့လာတိုင်းရတယ်ဆိုတော့လည်းအကုန်လုံးယူရဲ။နောက်ပြီးဒီမှာဆိုလည်းဒီမှာတခြားနိုင်ငံကကိုယ်ဒီ fee တူတဲ့ငွေချင်းတွေအများကြီးနဲ့အဲ့လိုပဲတွေ့ရတယ်။နောက်ပြီးတို့နဲ့ခင်မင်ဝင်ရတယ်တို့နဲ့အဲ့ဒီညားလေးရင်းချင်းမှုဖလှယ်ခွင့်ရတယ်ဆိုဒီမှာအရန်ကိုဝမ်းတာပါပဲဗောနော်
နိုင်ငံဆောင်ကလူငယ်တွေနဲ့တွဲဆုံပြိုင်ဆိုင်ရတဲ့ပြိုင်ပွဲမှာကိုယ့်ရဲ့အရေးအချင်းကိုပြသနိုင်ခဲ့ပြီးတော့ယုံကြည်မှုတွေပိုရှိလာတယ်လို့လည်းမတ်ယူဇနာဝင်းကပြောပါတယ
်ဟိုဒီမှာသူတို့ပြိုင်ပွဲတယ်တဲ့ခါကျတော့ဟိုညီမတို့မြန်မာနိုင်ငံကလည်းတခြားလူတွေနဲ့လို့ရှင်းနိုင်ပါလားဆိုပြီးတိလာတော့တကယ်ယုံကြည်မှုတွေတကယ်ရှိလာဟိုတကယ်ပြန်ကြည့်တဲ့ခါကျရင်လည်းတခြားလူတွေနဲ့အဲ့လိုမျိုးကောင်းကောင်းဆက်သွယ်နိုင်တယ်ကောင်းကောင်းပြောဆိုဆက်နိုင်တယ်တခြားလူတွေနဲ့လည်းလည်းပဲတူတူဟိုဘယ်လိုလဲရေမောင်တန်းပြီးတော့လည်းရှင်းပြနိုင်တယ်အဲ့လိုအခါကျတော့ပို့ပြီးယုံကြည်မှုတော့ရှိလာတယ်အဓိကအရင်ဆုံးပေါ့ယုံကြည်မှုရှိလာတယ်ဟိုငါလည်းလုပ်နိုင်တယ်ဆိုတဲ့စိတ်မျိုးပေါ့ဟိုကြောက်ရွံ့နေရမျိုးတွေပါမျိုးမရှိဘူးအစချင်းပထမဆုံးရောက်ဖလာတော့ငါလက်ကြောက်သေးတယ်အော်ဘယ်လိုများနေမလဲပေါ့နော်ကိုတင်ရချားထဲမှာဟိုတင်များတင်ငယ်နေမလားပေါ့အဲ့လိုမျိုးဖြစ်တာမဟုတ်ပါဘူးပေါ့ဒီမှာတော့ခိုးတော့တန်းလို့ပါပဲဟုတ်အဲ့တော့သူများနေတယ်တူတူရှိမယ်ဆိုတော့အရင်ဆုံးယုံကြည်မှုတွေပါရတယ်နောက်ပြီးတော့ဒီကနေ့ knowledge တွေပါအများကြီးထက်ရတဲ့အတွက်အဲနောက်ဖက်ပွဲတွေရှင်လည်းပြန်လည်းပြန်နေမှာသိတယ်
သိပ္ပံနည်းပညာသင်္ချာနဲ့အင်ဂျင်နီယာပညာရပ်တွေကိုကမ္ဘာတဝန်းကလူငယ်တွေပို့ပြီးစိတ်ဝင်စားလာအောင်လို့ First Global ပရဟိတအဖွဲ့ကနှစ်စဉ်ဆက်ရုပ်ပြိုင်ပွဲကျင်းပပေးတာဖြစ်ပါတယ်။ဒီနှစ်ပြိုင်ပွဲကတော့ကမ္ဘာတဝန်းမှာတောက်သုံးရည်သက်မရရှိသူတန်းထောင်နဲ့ချီရှိနေတဲ့ပြဿနာကိုဆက်ရုပ်ပြိုင်ပွဲတွေနဲ့မီးမောင်ထိုးပြခဲ့ပါတယ်။ဒီပြိုင်ပွဲမှာ Team Hope လို့နာမည်ပေးထားတဲ့ဒုက္ခတဲ့လူငယ်ကိုစားပြုအသင်းကိုပရိသတ်တွေတော်တော်လေးအားပေးကြတာလည်းတွေ့ရပါတယ်။အခုလိုတခြားနိုင်ငံကဆက်ရုပ်ပြိုင်ပွဲဝင်တဲ့လူငယ်တွေနဲ့တွေ့ဆုံမှုကနေကမ္ဘာကြီးအတွက်အကျိုးရှိအောင်ဤပညာနဲ့ဘလို့ပူးပေါင်းလုပ်နိုင်မလဲဆိုတဲ့အကြံဉာဏ်တွေရခဲ့တယ်လို့အခုပြိုင်ပွဲကအတွေ့အကြုံတွေကိုမြန်မာနိုင်ငံကလူငယ်တွေကိုတတ်နိုင်သလောက်ပြန်ပြီးမျှဝေသွားမယ်လို့ပြိုင်ပွဲဝင်ခဲ့တဲ့မြန်မာဆက်ရုပ်အသင်းကလူငယ်တွေက VOA မြန်မာပိုင်းကိုပြောပါတယ်။ရှေ့နှစ်ပြိုင်ပွဲကိုတော့မက္ကဆီကိုနိုင်ငံမက္ကဆီကိုစီတီမြို့တော်မှာကျင်းပမှာဖြစ်ပါရဲ့ရှင်။